မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်လက်ရှိအာဏာရယူထားတဲ့စစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအာဏာယူပြီး3ရက်မြောက်နေ့မှာပဲနေပြည်တော်ကသမရအိမ်တော်မှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများနဲ့တွေ့ဆုံခဲ့တာပ
ါ COVID-19 ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အရှိန်ပြင်းပြင်းနဲ့ထိရောက်စွာထိန်းချုပ်ဆောင်ရွက်ရမှာဖြစ်ပါကြောင်းအဒီလိုဆောင်ရွက်ချိန်မှာစီးပွားရေးလုပ်ငန်းများပုံမှန်လုပ်ငန်းများကိုမထိခိုက်ရန်လည်းဆောင်ရွက်ရန်လိုပါကြောင်း
မြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားမှုကြောင့်နိုင်ငံတော်အသွားလာကန့်သတ်ပိတ်ပင်မှုတွေကိုဖယ်ရှားပေးမယ်အကြောင်းစစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလက်ထက်မှာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ပြီးနိုင်ငံစီးပွားရေးဥမော်လာစေဖို့မျှော်လင့်နေအကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်ဒါပေမဲ့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအာဏာယူပြီးတရင်တပတ်အကြာမှာလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်မြမစီးပွားရေးလုပ်ငန်းတွေကပြန်မဆနိုင်သေးသလိုနိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုကလည်းထွက်ပေါ်လာပါတယ်။မြမစစ်တပ်အာဏာစွန်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရှောက်လန်းရေးအတွက်စီးပွားရေးအရာတွန်းအားပေးဆောင်ရွက်မှုကလည်းအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews က
The generals have shown that they, and they said right out of the gate of this coup.
ဘိုးချုပ်ကြီးများအနေနဲ့အားလုံးနဲ့အဆင်ပြေပြေရှိလို့ပြီးစီးပွားရေးကိုလည်းပုံမှန်လဲပတ်ဖို့ဆန္ဒရှိတယ်ဆိုတာကိုပြသထားပြီးဖြစ်ပါတယ်တဲ့။သူတို့အနေနဲ့ဖွံ့ဖြိုးရေးနဲ့စီးပွားရေးအပေါ်မှာစိတ်ကိုစိုးရိမ်နေပါတယ်လို့ပြောခဲ့တာပါ။မြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းတွေအများအပြားရှိနေပြီးဩဇာလဲကြီးတဲ့တရုတ်လိုနိုင်ငံမျိုးကအထူးအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်နိုင်တယ်လို့လည်းသူကထောက်ပြပါတယ်။မြန်မာစစ်တပ်အာဏာရယူမှုကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုတွေကအရေးကြီးတယ်လို့လည်းသူကထောက်ပြပါတယ်
။ Well, I think they're an important tool. They're part of the toolbox, if you will.
ဒီကံကပိတ်ဆို့မှုကလည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတို့အတွက်ကြိုးပမ်းတဲ့နေရာမှာတန်းခတ်ပိတ်ဆို့မှုဟာလည်းအသုံးပြုဆောင်ရွက်ရမယ့်နည်းလမ်းတစ်ခုဖြစ်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့မြန်မာလုံသားတွေကိုမထိခိုက်စေဘဲဆရာနာရှင်များကိုပဲတီးတန့်ပစ်မှတ်ထားတန်းခတ်ဖို့ကတော့အရေးကြီးတယ်လို့ယူဆကြောင်းလည်းပြောပါတယ်လက်ရှိအချိန်ထိတော့အမေရိကန်ကတန်းခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရဲ့ဘန်ဒါငွေဒေါ်လာတန်းတစ်ထောင်ကိုထိန်းချုပ်ထားတယ်လို့ဥရောပသမ္မတဘက်ကလည်းမြန်မာဆိုးရပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဓာတ်ရိုက်ငွေကြေးထောက်ပံ့မှုကိုဆိုင်းငံ့ထားပါတယ်။ပြည်တွင်းမှာလည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုတဲ့ယူဆမှုနဲ့ကုန်ပစ္စည်းတွေဝယ်ယူမသုံးစွဲရေးလှုပ်ရှားမှုတွေလူမှုကွန်ရက်တွေမှာတွေ့လာရပါတယ်။ဒီလှုပ်ရှားမှုတွေမှာပြစ်မှတ်ထားခံရတဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းဆန္ဒပြသူတွေနဲ့တသဘောတည်းယက်တီကြောင်းသူတို့ရဲ့လုပ်ငန်းတွေဟာလှုံ့ဆော်စီးယုံသူတွေတစ်ဖက်သက်ဆွဆွဲနေတယ်လို့မဟုတ်ကြောင်းပြန်လည်ရှင်းလင်းကြေညာနေကြရတာကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့မြင်လာကြရပါတယ်ရှင်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအတော်များများပိတ်သိမ်းထားရတယ်လို့ပုံမှန်ပြန်လည်လက်ပတ်နိုင်ရေးကလည်းမရေမရာဖြစ်နေကြပါတယ်အနာသိမ့်ပြီးတဲ့နောက်သတင်းသုံးပတ်ကြာမှာကုမ္ပဏီဝန်ထမ်းတွေနဲ့အလုံမစင်းရင်လှုပ်ရှားမှုမှာပါဝင်နေကြတာနဲ့အတူဥနေဦးလည်းသူ့ကုမ္ပဏီကိုပိတ်ခဲ့ပါတယ်
။ So this the current situation really affected our
လက်ရှိအခြေအနေကြောင့်ရေတိုမာရောရေရှည်အတွက်ပါစီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်ပါတယ်တဲ့။ရေတိုအနေနဲ့ကတော့အဝယ်ကျသွားပါတယ်။ငွေကြေးလည်ပတ်မှုကျဆင်းသွားပြီးငွေကြေးအလွှဲပြောင်းမှလည်းအကန့်အသတ်တွေရှိလာတယ်။ကုန်ကျန်းတည်ယူပို့ဆောင်မှုကလည်းအခက်အခဲတွေ့နေတယ်လို့ဦးနေဦးကပြောခဲ့တာပ
ါ
။ဦးနေဦးကငွေသီးချောင်းနဲ့ဟင်းကံမွှေးကြိုင်တွေကိုဂျပန်ကိုအဓိကထားတင်ပို့နေတာပါ။အခုမတီးမငြိမ်အခြေအနေမှာအရောက်ထက်ဝက်ကျော်ကျသွားတယ်လို့သူကပြောပါတယ်။နောက်ဂျပန်ကိုငွေသီးချောင်းတင်ပို့ဖို့မြန်မာနိုင်ငံတွင်းမှာ contract စာချုပ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေရှိနေပေမဲ့မူလအတိုင်းတင်ပို့ခွင့်ရမလားမြန်မာဘဏ်တွေနဲ့ငွေကြေးအလွှဲပြောင်းဆက်ပြီးလုပ်လို့ရမလားဆိုတာကမသေးကြတော့ဘူးလို့သူကပြောပါတယ်။နောက်တစ်ခုကြုံတွေ့လာရတဲ့အခက်အခဲကဝန်ထမ်းတွေကိုလစာဆက်ပြီးပေးနိုင်ရေးဖြစ်ပါတယ်
။ So we pay their full salary for this month.
ဒီလအတွက်တော့ဝန်ထမ်းတွေကိုလစာအပြည့်ပေးပါတယ်တဲ့။ဒါပေမဲ့လက်ရှိအခြေအနေအရနောက်2လ3လလောက်ဆိုရင်တော့လစာအပြည့်ပေးနိုင်ပါမလားမသိကြဘူးလို့ဦးနေဦးကပြောခဲ့တာပါ လောလောဆယ်မှာတော့သူ့ဝန်ထမ်းတွေလည်းအလုံးမစင်းရေး CDM မှာပူးပေါင်းနေကြပြီးသူကလည်းထောက်ခံပါတယ်လို့ပြောပါတယ
် We supported this CDM movement because we do not want to go back
ရင်းကလို့ဆရာနာရှင်စနစ်ကိုပြန်မရောက်ချင်တာကြောင့်အရက်ဖက်ဝန်ထမ်းတွေရဲ့ CDM အနာဖီဆန်ရေးလှုပ်ရှားမှုကိုထောက်ခံပါတယ်တဲ့ဝန်ထမ်းတွေကိုလည်းဆန္ဒပြတာနဲ့ပတ်သက်ပြီးဘာမှဝင်ရောက်ဆွတ်ဖက်တာမရှိပဲသူတို့စိတ်ထဲရွေးချယ်လုပ်ကင်နှမ်းချပါတယ်လို့ပြောသွားတာပ
ါ I want to convey theMessage to the world that the
လွတ်လပ်မှုနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီချဖို့နဲ့မြန်မာပြည်သူတွေရဲ့လိုလားချက်တွေကိုအလေးထားနားထောင်ကြဖို့ကဘာကြီးကိုလည်းအသိပေးလိုပါတယ်လို့လုပ်ငန်းရှင်ဦးနေဦးကပြောပါတယ်။နိုင်ငံတော်မှာဆက်အနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကြောင့်တည်ယူပို့ဆောင်ရေးနဲ့ဘဏ်လုပ်ငန်းတွေမလဲပတ်နိုင်ကြပါဘူး။စီးပွားရေးလုပ်ငန်းတွေလည်းပိတ်သိမ်းထားရပြီးရှေ့ရေးကမရေမရဖြစ်နေပါတယ်ရှင်။